EU ဥရောပသမဂ္ဂအနေနဲ့လာမယ့်2024ခုနှစ်မှာယူကရိန်းအတွက်35ဘီလီယံကျော်သုံးစွဲဖို့အစုပြုထားတယ်လို့ EU နိုင်ငံခြားရေးမူဝါဒဆိုင်ရာကြီးကဲဂျိုးဆက်ဘရိုကတင်းလာနေမှာကြေညာသွားပါတယ်။ယူကရိန်းနိုင်ငံကိုရောက်နေတဲ့ EU နိုင်ငံခြားရေးမူဝါဒအကြီးကဲဟာယူကရိန်းနိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွက်မှာအခုလိုကြေညာပြောဆိုသွားတာဖြစ်ပါတယ်။တချိန်တည်းမှာပဲယူကရိန်းကိုထောက်ခံမှုပြတဲ့အနေနဲ့ EU နိုင်ငံခြားရေးဝန်ကြီးတွေဟာလည်းယူကရိန်းနိုင်ငံမှာပထမဆုံးအကြိမ်ဆွေးနွေးနေကြတဲ့အချိန်လည်းဖြစ်ပါတယ်။ EU အကြီးကဲနဲ့ EU နိုင်ငံခြားရေးဝန်ကြီးတွေယူကရိန်းကိုခုလိုမျိုးဆွေးနွေးရောက်ရှိနေချိန်မှာပဲယူကရိန်းထောက်ခံတဲ့အနောက်မဟာမိတ်တွေအတွက်ကတိကောက်ဖြစ်စရာအခြေအနေတွေလည်းတစ်ဖက်မှာရှိနေပါတယ်။ EU နဲ့ NATO အဖွဲ့ဝင်နိုင်ငံတနင်္ဂနွေဖြစ်တဲ့ Slovakia ရွေးကောက်ပွဲမှာ Russia လူလားသူဦးဆောင်တဲ့ပါတီအနိုင်ရမှုနဲ့ American ပြည်တော်စုမှာလည်းလွှတ်တော်ကပြတဲ့နဲ့အစိုးရရဲ့အသုံးစရိတ်ထဲမှာယူကရိန်းအကူအညီတွေကိုဖဲထုတ်ထားတာတွေကြုံနေရပါတယ်။တချိန်တည်းမှာလည်းပဲယူကရိန်းဘက်ကတံပြန်ထိုးစစ်ဟာအနောက်နိုင်ငံတွေကပုံအောင်မျှော်လင့်ထားသလောက်မဟုတ်ဘဲနဲ့နှိမ့်ကွေးနေပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့ယူကရိန်းနိုင်ငံရဲ့အောင်ပွဲဟာအားလုံးပူးပေါင်းဆောင်ရွက်မှုအပေါ်မှာမူတည်နေပြီးတော့စစ်မြန်မြန်ပြီးဖို့ဆိုရင်ပိုပြီးအားကောင်းကောင်းနဲ့အတူတကွဆောင်ရွက်ကြဖို့ EU နိုင်ငံရဲ့ဝန်ကြီးတွေနဲ့အစည်းအဝေးအတွင်းမှာတိုက်တွန်းပြောဆိုခဲ့ပါတယ်။ဆုံးရှုံးခဲ့တဲ့နေမျိုးတွေကိုပြန်ရဖို့တံပြန်ထိုးစစ်ဟာတဖြည်းဖြည်းချင်းအောင်မြင်မှုရှိနေပြီးတော့ဒီမှန်ချက်အောင်မြင်ဖို့အတွက်ရမုံငွေကြီးလက်နက်စီးတနန်းစရီပို့ပြီးတော့ထောက်ပံ့ပေးဖို့ကိုလည်း EU ခေါင်းဆောင်တွေကိုယူကရိန်းသမ္မတကတောင်းဆိုခဲ့ပါတယ်။ရုရှားကိုလည်းပို့ပြီးတော့ပြင်းထန်တဲ့အရေးယူတန်ခတ်မှုတွေလုပ်ဖို့သူကတိုက်တွန်းသွားပါတယ်။